ိုင်းနိုင်ငံမှာပြီးခဲ့တဲ့လကစစ်အာဏာသိမ်းခဲ့တာကိုအာခံပြီးတော့လူမှုစုဝေဝဲကျင်းပမယ်လို့ပြောထားတဲ့ဆန္ဒပြသူတွေကိုတားဆီးဖို့အတွက်စစ်အစိုးရဟာဘန်ကောက်မြို့တော်အနှံ့ပြားမှာစစ်သားနဲ့ရဲတပ်ဖွဲ့ဝင်ထောင်ထဲချီလုံးလုံးရေးချထားပါတယ်။မေလ22ရက်နေ့မှာသွေးရွက်တန်ရုံမဖြစ်ရဘဲနဲ့အရက်သားအစိုးရစီကနေအာဏာသိမ်းယူလိုက်ပြီးကြတဲ့ကနေတိုင်းဆန္ဒပြလာနေတယ်လို့ပဲဒီကနေ့မှလည်းဘန်ကောက်မြို့တော်မှာလူနည်းပေမဲ့လည်းပြင်းထန်တဲ့အဆန့်ကျင်ဆန္ဒပြမှုတွေရှိခဲ့ပါတယ်။ဆန္ဒပြသူတွေဟာလူမှုရေးကွန်ရက်တွေကိုအသုံးပြုပြီးတော့လုံခြုံရေးတပ်ဖွဲ့တွေနဲ့ဝေးရွာကိုပြောင်းပြီးတော့လူစုခဲ့ကြပြီးမယ်။နောက်တော့လုံခြုံရေးတပ်ဖွဲ့တွေရောက်လာပြီးတော့လူစုခွဲခဲ့တယ်လို့ဘန်ကောက်မြို့တော်မှာရှိတဲ့ VOA သတင်းတောက် Steve Harman ကသတင်းပို့ပါရတယ်။ American ကာကွယ်ရေးဝန်ကြီး Chad Hegel ကတော့ဖမ်းဆီးထားတဲ့သူတွေကိုလွှတ်ပေးပြီးတော့ရွေးကောက်ပွဲချစ်ချင်းကျင်းပဖို့ထိုင်းအာဏာသိမ်းခေါင်းဆောင်တွေကိုစနေနေ့ကတောင်းဆိုသွားပါရတယ်။လူ9ယောက်ထက်ပိုပြီးတော့မစုဝေးရဆိုတာတွေသတင်းမီဒီယာကိုတင်းတင်းကြပ်ကြပ်ထိန်းချုပ်ထားတာတွေအပါအဝင်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ပိတ်ပင်ထားတာကိုရက်ပစ်ဖို့စင်ကာပူနိုင်ငံအာရှဒေသလုံခြုံရေးထိပ်သီးဆွေးနွေးပွဲမှာမစ္စတာ Hegel မနေ့ကပဲပြောသွားခဲ့ပါတယ်။ထိုင်းနိုင်ငံအနေနဲ့ဒီမိုကရေစီကနေလမ်းလွဲသွားတာကိုရှုံချရင်းနဲ့အမေရိကန်ပြည်အောင်စုဟာထိုင်းနဲ့ကာလကြာရှည်ရှိထားခဲ့တဲ့စစ်ဖက်ဆိုင်ရာဆက်ဆံရေးကိုယာယီဖျက်သိမ်းထားတယ်လို့ရှန်ဂရီလာဒါလော့ဆွေးနွေးပွဲတက်ရောက်လာကြတဲ့ကိုယ်စားလှယ်တွေကိုမစ္စတာ Hegel ကပြောသွားခဲ့ပါတယ်ရှင်။